ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့အသိနဲ့ချင်းတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့အရင်ကရောက်ရှိလက်ခံထားပြီးသားဒုက္ခသည်တွေအတွက်ကိုပါကာလဝန်ရောဂါကာကွယ်ဆေးတိုက်ကျွေးတဲ့အစီအစဉ်ကိုကုလသမဂ္ဂနဲ့ WHO ကဦးစီးပြီးတော့လှုပ်ဆောင်နေပါတယ် VOA သတင်းနောက် Lisa Shrine ဂျနီဗာကပြပို့တဲ့သတင်းလွှာကိုဦးစံမွေတင်ပြမှာပါ
ပြီးခဲ့တဲ့သတင်းပတ်အတွင်းရိုဟင်ဂျာဒုက္ခသည်တန်းထက်ဝက်ကျော်ဖြစ်သလိုတဲထိုးပြီးတော့နေထိုင်နေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ COSEX ပြည်သားကဒုက္ခသည်စခန်းတွေမှာဝမ်းပြက်ဝမ်းလျှော်ယောဂဖြစ်ပွားမှုပေါင်း 1,300 နီးပါးရှိခဲ့ပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့အခုချိန်ထိတော့ကာလဝမ်းယောဂဖြစ်ပွားတဲ့အနေအထားမတွေ့ရသေးပါဘူး။အင်္ဂါနေ့မှာစတင်လိုက်တဲ့အသက်ကယ်ကာလဝမ်းယောဂကာကွယ်ဆေးတက်ကျွေးမှုအစီအစဉ်ကခန္ဓာရည်စွန့်ရည်နေပါတဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးဖို့ရည်ရွယ်ပြုလုပ်တာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။လူတွေအမတန်ထူပြောပြီးတော့ပတ်ဝန်းကျင်မတန့်ရှင်းတဲ့နေရာတွေမှာကာလဝမ်းယောဂဖြစ်ပွားနိုင်ပြီးရိုဟင်ဂျာဒုက္ခသည်တွေအတွက်အလွန်အန္တရာယ်ရှိနိုင်ပါတယ်။ဒီကာဝယ်ဆေးတက်ကျွေးတဲ့အစီအစဉ်ဟာ2016ခုနှစ်ကဟေတီနိုင်ငံမှာမက်သျူးဟာရီကိန်းလေမုန်တိုင်းတက်ခတ်မှုဖြစ်ပွားပြီးခဲ့တဲ့နောက်ပိုင်းပြုလုပ်ခဲ့တဲ့အစီအစဉ်ထဲမှာဆိုရင်ကမ္ဘာ့ဒုတိယအကြီးအမားဆုံးနဲ့အကျယ်ပြန့်ဆုံးအစီအစဉ်ဖြစ်ပါတယ်လို့ WHO အဖွဲ့ကြီးရဲ့ပြောခွင့်ရသူခရစ်စတီယန်လင်ဒမိုင်ယာက VOA ကိုပြောပါတယ်။ပထမအကြိမ်ဆေးတက်ကျွေးဖို့ရည်ရွယ်ထားတဲ့လူရည်ရည်တွက်ကတော့6သိန်းခွဲဖြစ်ပြီးအစ်စ်ရောက်ရှိလာတဲ့ဒုက္ခသည်တွေနဲ့အသက်တစ်နှစ်အထက်ဒေသခံပြည်သူတွေဖြစ်တယ်လို့ဆိုပါတယ
် It goes as you said with a whole large teams of medical help staff through the camps to make sure for spontaneous settlement
ဒီလိုတဲ့နေရာမှာခင်ဗျားပြောသလိုပါပဲဆက်မရင်းနဲ့ဆေးဝန်းတန်းနေပါတဲ့ကြီးမားတဲ့အဖွဲ့ကြီးဟာတက်နက်နဲ့ဥက္ကီးယားစတဲ့အရာမှရှိတဲ့ဒုက္ခသည်စခန်းတွေနောက်ပြီးဖြစ်တယ်လို့ဆောက်ပြီးနေထိုင်နေကြတဲ့နေရာတွေအနားအပြားကိုတွားရောက်တိုက်ကျွေးကြတာပါစစ်တိုက်ကျွေးတဲ့ရွေးရှားအဖွဲ့ပေါင်း200ကျော်နဲ့အကောင့်ထဲပေါ်နေတာဖြစ်ပြီးဒါဟာအလွန်ကြီးမားတဲ့ကြိုးပမ်းအထောက်အမှုတစ်ခုဖြစ်ပါတယ
်ဒုတိယကြိမ်စစ်တိုက်ကျွေးတဲ့အစီအစဉ်ကတော့အောက်တိုဘာလ31ရက်နေ့မှာစတင်မှာဖြစ်တယ်လို့လင်းတမရကပြောပါတယ်ဒီကြိမ်မှာတော့အသက်တစ်နှစ်ကနေ9နှစ်အရွယ်ကလေးပေါင်း2သိန်းခွဲကိုတိုက်ကျွေးမှာဖြစ်ပြီးတော့ကာကွယ်မှုထပ်မံပေးဖို့ဖြစ်တယ်လို့သူကဆိုပါတယ်အခုလိုအတက်ကဲကာလာဝမ်းယောဂကာဝေးစီတက်ကျွေးနေချိန်မှာအစဉ်လာမပြတ်လုပ်နေတဲ့လုပ်ငန်းဆောင်တာတွေကိုလည်းဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ WHO ကပြောပါတယ်။တန့်ရှင်းတဲ့ရေရရှိရေးမင်းလာအညစ်အကြေးဆွန့်ပစ်တဲ့စနစ်ကောင်းမွန်ရေးနဲ့ပတ်ဝန်းကျင်တန့်ရှင်းရေးစတာတွေကယောဂကင်းဝေးစေဖို့အတွက်အရေးပါတဲ့အချက်တွေဖြစ်ပါတယ်။